24နာရီလျှက်စမီရရှိရေးတောင်းဆိုလှုပ်ရှားမှုတွေကိုဒီကနေ့သက်ဆိုင်ရာရဲ့တားမြစ်မှုတွေကြားကနေပြီးတော့ရန်ကုန်မြို့မှာဒုတိယမြောက်နေ့အဖြစ်နဲ့ဆက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မန္တလေးမြို့မှာလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့မြို့ကန်တွေကပြောပါတယ်။အခုလိုအခြေအနေတွေကိုတော့မန္တန္တချန်ကဆက်သွယ်စုံစမ်းထားတာဆိုတော့ဆက်ပြီးတော့ပြောပြပါလားရှင်။
24နှစ်လျှက်စမီရရှိရေးဒုတိယမြောက်နေ့မှာဆက်လက်ဆန္ဒထုတ်ဖော်ဖို့အတွက်ထောင်ထဲချီတဲ့ရန်ကုန်မြို့ကန်တွေဟာမြို့လယ်မှာရှိတဲ့စုလေဖျားနီးမှာညနေ6နာရီဝန်းကျင်ကစုဝေးခဲ့ကြတာပါ။ဒါပေမဲ့အာဏာပိုင်တွေရောက်ရှိလာပြီးတော့ဥဆောင်သူတချို့နဲ့တွေ့ဆုံခဲ့ပြီးဆန္ဒပြတောင်းဆိုမှုတွေဆက်မလုပ်ဖို့နဲ့ရဲချုပ်ရဲစာကိုပေးအပ်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူနိုင်ငံရေးကျင်းသားဟောင်းများအဖွဲ့မှကိုခင်စောကပြောပြပါတယ်
။ပြောင်းနိုင်ပြီးချုံပြီးတော့ကျွန်တော်တို့ချီတဲ့ဆွဲလုံးမဲ့အချိန်ပါပဲသူရေမူကြီးအနောက်ဘက်ကရေမူကြီးဦးဦးအောင်ကနေပြီးတော့စာတစ်စောင်ထုတ်ပြတယ်ကြာစာတစ်စောင်လာပေးတယ်ပေါ့နော်ဒီဆန္ဒပြမယ့်အဖွဲ့ကိုကောင်းဆောင်ကိုဝါဝဲအောင်ကိုလေဘာလဲဆိုတော့သူတို့ဒီလျှက်စင်ပြီးပြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကနေပြီးတော့ဒီသတင်းစာမှာအတိလေးကြေညာထားပြီးတော့ဒီပြည်သူလူထုကိုမြေတရရခံထားပြီးသားလည်းဖြစ်တယ်ဆိုတဲ့အကြောင်းနောက်ပြီးတော့ဒီစီတဲဥရိအရာပေါ့နော်၅ရောက်တဲ့ပို့ပြီးတော့စီတန်းလမ်းလျှောက်မယ်ဆိုလို့ရှိရင်သူတို့ဥရိအရာဆောင်ရွက်ရမယ်ဆိုတဲ့အကြောင်းကိုသူတို့အဲ့ဒီဥစ္စာကိုပြောတယ်ခင်ဗျအဲ့ဒီစာကိုလာပြီးွားပြီးွားတဲ့အချိန်မှာသူဟောင်းရအောင်သူတို့အဲ့ဒီဟာကိုဖတ်ပြလိုက်တယ်အဲ့ဒီဟာကိုဖတ်ပြပြီးွားတော့ကျွန်တော်တို့ရဲ့ဒီလုံမယ်ဆိုတဲ့အဲ့ဒီအတိုင်းပဲပေါ့နော်ဆက်ပြီးတော့ကျွန်တော်တို့လုပ်တယ်ခင်ဗျအဲ့လိုလုပ်တဲ့အခါမှာကျွန်တော်တို့ကဘယ်ကနေစသွားလဲဆိုတော့အဲ့လိန်ရေးစီရှေ့ကနေပြီးတော့ကျွန်တော်တို့ဒီ freezer လမ်းဘက်ကိုပြန်ထွက်လာပြီးတော့ freezer လမ်းဘက်မှာခုံးကြော်တရာရှိတယ်အဲ့ခုံးကြော်တရာကနေပတ်ပြီးတော့ဒီစုလေဖျားပေါ်ကိုတက်လာတယ်စုလေဖျားကိုအခုတုံးသက်ပတ်ပြီးတော့ကျွန်တော်တို့အခုအဆုံးသက်ပွဲကိုလုပ်နေတယ်ခင်ဗျ
အရင်ကသတ်မှတ်ထားတဲ့ဗန္ဓုလပန်းချံရှိစုဝေးပြီးဖျောင်းနိုင်ပြီးထွန်းညိဆန္ဒပြမဲ့အစီအစဉ်တော့ပြတ်သွားခဲ့ရတယ်လို့ကိုခင်စောကပြောပြပါဗျ။လုံခြုံရေးတွေကတော့အနှောက်ယှက်ပေးတာမျိုးမရှိဘဲဆန္ဒပြသူအရေးအတွက်ဟာအင်္ဂါနေ့ကထက်ပိုများခဲ့တာကြောင့်ရင်ကျော်ပိတ်ဆို့မှုအခြေအနေကိုရှင်းပေးတာမျိုးအဝေးကနေစောင့်ကြည့်တာမျိုးလောက်သာလုပ်ခဲ့တယ်လို့ဆိုပါရယ်။ပြည်သူတွေတစ်ပတ်ကလည်းအော်ဟစ်တောင်းဆိုမှုမလုပ်ဘဲနဲ့တိတ်တိတ်ဆိတ်ဆိတ်နဲ့ဖျောင်းနိုင်ပြီးကင်ဆောင်ပြီးတော့စီတဲလမ်းလျှောက်ကြတယ်လို့တချို့ကလည်းပိုစတာတွေကိုကင်ဆောင်ထားကြတယ်လို့လည်းကိုခင်စောကပြောပြပါဗျ။
ဘက်တရီလည်းမဝင်နိုင်အင်ဗက်တာလည်းငါမပိုင်ဖျောင်းနိုင်မီနဲ့မှိုင်ဆိုတာတခုပါတယ်ဗျာနောက်တစ်ခုကရန်ကုန်မြို့ကြီးနေပြီးတော့လို့မီးလင်းပါစေမြန်မာပြည်တဝန်းနေပြီးတော့လို့မီးလင်းပါစေအဲတရုတ်နဲ့ပတ်သက်တဲ့ဥစ္စာလည်းပါတယ်ဗျာတရုတ်ပြည်ကြီးကတော့ဗမာပြည်ရဲ့ guest တွေနဲ့မီးလင်းနေတယ်ဗျာဗမာပြည်မှာကတော့သူမီးမောင်နေတယ်ဆိုတဲ့အကြောင်းရေးထားတာဗျာနောက်တစ်ခုကျွန်တော်ဖတ်ပြမယ်ဗျာဘဲဝင်ကြီးအိမ်မီးပြက်နေပါသနည်းတဲ့
အလားတူပဲရန်ကုန်တောင်ငုံမြို့နယ်ဘက်မှာလည်းလျှက်စင်မီရရှိရေးဆန္ဒထုတ်ဖော်တောင်းဆိုမှုတွေဖြစ်ခဲ့တယ်လို့ရန်ကုန်မြို့ကန်တွေကပြောပြခဲ့ပါတယ်။မန္တလေးမှာတော့ပြီးခဲ့တဲ့ရက်ပိုင်းကလှုပ်ခဲ့တဲ့လျှက်စင်မီရရှိရေးဆန္ဒထုတ်ဖော်သူတွေကတချို့ခေါ်ယူမေးမြန်းခံခဲ့ရပြီးတဲ့နောက်ဗုဒ္ဓဟူးနေ့မှာဒီလိုဆန္ဒထုတ်ဖော်မှုတွေဆက်လုပ်မယ်မလုပ်ဘူးဆိုတာမသိရသေးပါဘူး။အင်္ဂါနေ့ည10နာရီလောက်ကတော့ဆိုင်ကယ်ရင်းနဲ့ဖျောင်းနိုင်မီအစားမီးတုပ်တွေကိုကင်ဆောင်ပြီးတော့လှည့်လည်ခဲ့ကြတယ်လို့မန္တလေးမြို့ကန်တအူကပြောပြပါရယ်။ဒီလိုဆန္ဒထုတ်ဖော်မှုတွေဖြစ်ခဲ့တဲ့အခုရက်ပိုင်းအတွင်းမန္တလေးမြို့ကလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့သတင်းတောက်တအူကအခုလိုပြောပါရယ်
။လဲစမီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီကျုံပေးမှာဒီဆန္ဒဖော်ထုတ်တဲ့နေ့တွေတုန်းကတော့ရဲတွေအများကြီးတိတိတတ်တတ်ချထားတယ်။အချုပ်ကားတွေပါတယ်ချထားတယ်။ແລະອັນນີ້ມີຢູ່ດີຊິပါແດ່ວ່າເອດີນີ້ອາຈິນີ້ມາເດີ້ໄປປີເດີ້ມາອັນນີ້ລູເດີ້ບໍ່ມີບໍ່ຕື່ຍຫັ້ນວ່າວ່າຕິຕິຕາຕາກູອະຊົກກາດີວ່າດີນີ້ເດີ້ບໍ່ຕື່ຍຫັ້ນວ່າວ່າດັ່ງເມຈົ່ງໄປມາອັນນີ້ລູແຍດີກູເດີ້ຕະຍောက်ສາຫນຍောက်ສາເດີ້ມຽນຕື່ຍນີ້ຫັ້ນວ່າແດ່ວ່າລູດີແລະໄຕແມ່ນໆຊັດຕາສານະພໍທຸບລາຈາດາບໍ່ຊິເດີ້ອຍິນຍັດດີລောက်ແຍດີອະຍາຈີຈົ່ງໄປມາຊັດຖ້າເດີ້ບໍ່ຕື່ຍຫັ້ນວ່າວ່າ
မြန်မာအစိုးရကလျှက်စစ်မီးအလုံးလောက်မရှိတဲ့အတွက်ဖြန့်ဝေမှုတွေကိုဖြတ်တောက်မယ်လို့ကြေညာခဲ့ရကမန္တလေးမြို့ကဆက်လို့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါမြန်မာနိုင်ငံမှာအစိုးရတည်တက်လာပြီးတဲ့နောက်မှာတော့အစိုးရကလွတ်လပ်စွာစုဝေးဆန္ဒပြခွင့်တွေပြုခဲ့တာဖြစ်ပေမဲ့ကြိုတင်ခွင့်ပြုချက်ရယူဖို့လည်းတတ်မှတ်ထားတာဖြစ်ပါတယ်လိုက်နာဖို့ပြက်ကွက်တဲ့ဆိုရင်ဖမ်းဆီးခွင့်လည်းရှိနေတာဖြစ်ပါတယ်ရှင်